အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကအစိုးရအဖွဲ့တွေကနေသူနှုတ်ထွက်ဖို့အချိန်အထိဖြစ်ခဲ့တယ်ဆိုတဲ့သတင်းကိုအခိုင်အမာညင်းလိုက်ပါတယ်။သမ္မတ Trump နဲ့ဝင်ကြီး Tillerson တို့အကြားမူဝါဒရေးရာပိုင်းသဘောထားကွဲလဲတာတွေရှိခဲ့ပြီးတဲ့နောက်ဆက်ဆံရေးအဆင်မပြေဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာသူကတုံ့ပြန်ညှင်းဆိုလိုက်တာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်အစုံကိုပြောပြမှာပါ။
ဝင်ကြီးတယ်လာဆန်ဟာဒီနေ့အစောပိုင်းတုန်းကယာလူကနှုတ်ထွက်လူနေအခြေအနေထိရောက်ခဲ့တယ်ဆိုပြီး NBC သတင်းဌာနကထုတ်လွှင့်တဲ့ဗိုလ်သူဦးနေတရက်ထဲမှာပဲမစ္စတာတယ်လာဆန်ကသတင်းထုတ်တွေကိုရှင်းလင်းပြောဆိုတာပါ။သမ္မတဒေါ်နယ်ထရမ့်နဲ့သူနဲ့ကြားမှာလာအတော်ကြာတင်းမာမှုတွေရှိခဲ့ပြီးစိတ်ပြက်လက်ပြက်ဖြစ်ခဲ့ပေမဲ့ဒုသမ္မတမိုက်ပင့်စ်ကတိုက်တွန်းလာကြောင်းသာမထွက်ဖဲယာလူမှဆက်နေဖြစ်တာလို့ NBC သတင်းမှာဖော်ပြတာကိုမစ္စတာတယ်လာဆန်ကအခိုင်အမာညင်းဆိုသွားပါတယ်။
I think it's the most important element of the article is to reaffirm my commitment to this role that President Trump's asked me to serve and to
discuss. ဒီဆောင်မှာအရေးကြီးဆုံးချက်လို့ကျွန်တော်ထင်တာကတော့သမ္မတ Trump ကတာဝန်ယူခိုင်းတဲ့ဒီခန့်ကဏ္ဍပေါ်ကျွန်တော်ရဲ့တာဝန်ထမ်းခံမှမှုကိုထပ်လောင်းအာမခံဖို့နဲ့နှုတ်ထွက်ဖို့စဉ်းစားခဲ့မှုတွေဆိုတာကိုပယ်ချဖို့ပဲဖြစ်ပါတယ်။ဒီမေးခွန်းကိုကျွန်တော်ထပ်ခါတလဲလဲကျွန်တော်ဖြေထားပြီးပါပြီ။ဘာကြောင့်မှမသိပဲဒါကိုဆက်ပြီးတော့ပြောနေကြပါလဲ။ကျွန်တော်စိတ်ထဲမှာယာလူကနေနှုတ်ထွက်ဖို့စဉ်းစားချက်ဘယ်တော့မှမရှိခဲ့ပါဘူး။တမရရဲ့ခန့်အပ်မှုနဲ့ကျွန်တော်တာဝန်ထမ်းဆောင်နေတာဖြစ်ပြီးတမရကသူ့ရည်မှန်းချက်တွေပေါက်မြောက်အောင်မြင်မှုကျွန်တော်ဟာအသုံးဝင်တယ်လို့ဆက်ပြီးတော့မြင်နေသမျှဒီယာလူမှာဆက်ပြီးတော့ရှိသွားမှာပါ
။တမရထရမ်ကလည်းဗိုလ်သူနေ့ကပဲ Twitter မှာတုံ့ပြန်ရေးသားပါသေးတယ်။ NBC သတင်းဌာနဟာလှုပ်ကြံထုတ်လွှင့်တဲ့သတင်းဌာနဖြစ်တယ်။ CNN ထက်တောင်မှပိုပြီးလှုပ်ကြံတဲ့သတင်းဌာနဖြစ်တယ်။ကောင်းမွန်တဲ့သတင်းတင်ဆက်မှုကိုဂုဏ်သိက္ခာကျဆင့်အောင်လုပ်တယ်သူတို့ရဲ့အဆင့်နေရအရန်ကြသွားတာအံ့ဩစရာမရှိဘူးလို့သမရကရေးပါတယ်။ပြီးခဲ့တဲ့ဇူလိုင်လကဘန်ဒကွန်စစ်ဌာနချုပ်မှာတခြားတာဝန်ရှိသူတွေနဲ့အတူလုပ်တဲ့အစည်းအဝေးတစ်ခုပြီးတဲ့နောက်သမရထရမ်ကိုခတ်တုံးတုံးလို့အဓိပ္ပာယ်ရနိုင်တဲ့မိုရွန်းဆိုပြီးတုံနှုံးခေါ်ဆိုခဲ့ဘူးတယ်လို့ NBC သတင်းမှာဖော်ပြထားတာကိုတိုက်ရိုက်နေတဲ့အခါဝင်းကြီးဒေလာဆန်ကအရေးမပါတဲ့ကိစ္စတွေကိုသူရှင်းနေမှာမဟုတ်ဘူးလို့ပြန်ပြောပါတယ်။
I'm not going to deal with petty stuff like that. I mean, this is what I don't understand about Washington. Again, you know, I'm not from this place.
ဒီလိုအရေးပါတဲ့ကိစ္စမျိုးကိုကျွန်တော်ရှင်းနေမှာမဟုတ်ပါဘူး။ Washington နဲ့ပတ်သက်ပြီးကျွန်တော်နားမလည်တာအဲ့ဒါပါပဲ။ကျွန်တော်ကဒီနေရာကမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်လာတဲ့နေရာဒီမှာတော့ဒီလိုအရေးမပါတဲ့ကိစ္စမျိုးတွေကိုရှင်းမနေပါဘူး။ဒါဟာလူတွေကွဲအောင်လုပ်တာကလွယ်ပြီးတော့ဘာအတိတ်ပဲမှမရှိပါဘူး။ဒီအစိုးရအဖွဲ့တွေမှာကွဲအောင်လုပ်ဖို့စူးစမ်းတဲ့အထဲကျွန်တော်ပါဝင်မှာမဟုတ်ပါဘူး။
ဗိုလ်သူနေ့ကလုပ်တဲ့နိုင်ငံရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဝန်ကြီးကအဲ့လိုသုံးနှုန်းပြီးမပြောခဲ့ဘူးလို့ပြောခွင့်ရ Heather Nauert ကပြောသွားပါတယ
်။ The secretary does not use that type of language. The secretary did not use that type of language to speak about.
အဲ့လိုအသုံးနှုန်းမျိုးဝန်ကြီးကမသုံးပါဘူး။ American ပြည်ထောင်စုရဲ့သမ္မတနဲ့ပတ်သက်လို့အဲ့ဒီလိုစကားမျိုးသုံးနှုန်းပြီးတော့ဝန်ကြီးကမပြောခဲ့ပါဘူး။ဘသူနဲ့ပတ်သက်လို့ပြောတာပဲဖြစ်ဖြစ်သူဟာအဲ့ဒီလိုသုံးနှုန်းပြောဆိုတာမရှိပါဘူး။ဆိုတော့ဒါနဲ့ပတ်သက်ပြီးရှင်းပြီလို့ကျွန်မမျှော်လင့်ပါတယ်
။ဝန်ကြီးဒေလာဆန်ကနှုတ်ထွက်ဖို့ဖြစ်ခဲ့ပေမဲ့ဒုသမရကတားလို့သာဆက်နေနေတာဆိုတော့ NBC သတင်းပါဖော်ပြချက်ကိုလည်းဒုသမရမိုက်ပင့်စ်ရဲ့အကြံပေးပုဂ္ဂိုလ်သူဖြစ်သူဂျရော့အေဂန်ကညင်းဆိုပါတယ်။ဒီအစိုးရဖွဲ့တွေကနေဝန်ကြီးဒေလာဆန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဒုသမရနဲ့ဝန်ကြီးကြားမှာဘယ်တော့မှပြောဆိုဆွေးနွေးတာမရှိခဲ့ဘူးဆိုတာကိုဒုသမရကလည်းအတည်ပြုပြောဆိုကြောင်းဒါနဲ့ပတ်သက်ပြီးပြောင်းပြန်ပြောဆိုနေကြတာမှန်သမျှလုံးဝမှားယွင်းပါကြောင်းဒုသမရရဲ့အကြံပေးပုဂ္ဂိုလ်ဂျရော့အေဂန်ကပြောပါတယ်ခင်ဗျာ